ရခိုင်မြောက်ပိုင်းကစစ်ဘေးဒုက္ခသည်စခန်းတွေမှာစားနပ်ရိက္ခာထောက်ပံ့မှုတွေနှေးပါလာနေတာကြောင့်စစ်ဘေးဒုက္ခသည်တွေစားဝတ်နေရအခက်ကြုံနေရတယ်လို့ဒုက္ခသည်တွေကပြောနေပါတယ်စစ်ဘေးဒုက္ခသည်တွေအနေနဲ့နေရပြန်ဖို့ခက်ခဲနေတဲ့အပြင်အစိုးရရထောက်ပံ့မှုတွေလည်းပုံမှန်မရှိတဲ့အကြောင်းစစ်ဘေးဒုက္ခသည်တွေက VOA ကိုပြောပါတယ်ဒီကြောင့်ရန်ကုန်ကပေးပွဲသတင်းကိုကိုစံကျော်ပြောပြပေးပါမယ်ရှင်
ရခိုင်မြောက်ပိုင်းမှာကြန့်ရှိနေသေးတဲ့စစ်ဘေးဒုက္ခသည်စခန်းတွေမှာစားနပ်ရိက္ခာထောက်ပံ့မှုတွေမရှိသလောက်နှေးပါလာနေတာကြောင့်စားဝတ်နေရေးအခက်ကြုံနေရတယ်လို့စစ်ဘေးဒုက္ခသည်တွေကပြောဆိုကြပါတယ်။ရသေးတောင်မြို့နယ်မှာကံပြင်းစစ်ဘေးဒုက္ခသည်စခန်းမှာဆိုရင်လည်းလူကယ်ပြန်ကထောက်ပံ့တဲ့ဆန်ရိက္ခာတွေလည်းမရတော့သလိုအဖွဲ့အစည်းတွေလာရောက်ထောက်ပံ့တာတွေလည်းမရှိတော့တာကြောင့်စားဝတ်နေရေးအခက်ကြုံနေရတယ်လို့ရသေးတောင်မြို့နယ်ကလူမှုကူညီရေးသမားကိုကျော်မင်းခိုင်ကပြောပါတယ
်။အဲတော့အခုဒီကံပြင်းဒုက္ခသည်စခန်းကဒီအစိုးရကထောက်ပံ့တဲ့ဒီဆန်စနေရိက္ခာဟိုတနည်းနှိုးစီနှလုံးကိုလေသူတို့ကမရတာတော်ကြပြီအကြိုက်ကြိုက်ပေါ့တော်လေးကြိုက်ပေါ့အခုဒီ ACIC ကလေသူတို့ကထောက်ပံ့ငွေတင်မရတော့ရိက္ခာတင်မရတော့သူတို့ကကိုယ့်ဟာကိုယ်ရုန်းကန်နေရတာဖြစ်တယ်အခုဒီကုန်စည်နှုန်းတွေတက်တဲ့အခါမှာသူတို့ကဒီသူတို့ဝင်ဝင်နဲ့ဟိုရှာရတာနဲ့ဒီကိုယ့်ဟာကိုယ်လောက်ရတာနဲ့ဆိုတော့အဆင်မပြေကြဘူးဟိုဘယ်လိုမှလိမ့်မမီတဲ့အနေထားတစ်ခုပေါ့ဟုတ်ကဲ့
လက်ရှိအချိန်ထိရသေးတောင်မြို့နယ်မှာအကြောင်းမျိုးမျိုးကြောင့်နေရက်မပြောင်းနိုင်သေးတဲ့စစ်ဘေးဒုက္ခသည်2000ဝန်းကျင်ရှိနေသေးတယ်လို့ပြီးခဲ့တဲ့လကုန်ပိုင်းလောက်ကစစ်ဘေးဒုက္ခသည်တွေနေထိုင်တဲ့စခန်းအနီးဝန်းကျင်မှာစစ်ကောင်စီတပ်ဖွဲ့တွေလာရောက်နေထိုင်ကြတာကြောင့်စစ်ဘေးဒုက္ခသည်3000နဲ့မနည်းတခြားနေရာကိုပြောင်းရွှေ့နေထိုင်ကြရတယ်လို့လည်းဒုက္ခသည်တွေကပြောပါတယ်။ဒါ့အပြင်ပုံနာကျုံမြို့နယ်ကစက်မှုဇုံစစ်ဘေးဒုက္ခသည်စခန်းမှာဆိုရင်လည်းထောက်ပံ့ငွေတစ်နှစ်ကိုလူတစ်ယောက်အတွက် 800 ကျပ်သာရရှိတာကြောင့်လက်ရှိကုန်စည်နှုန်းနဲ့နေထိုင်စားသောက်ဖို့ခက်ခဲနေကြတယ်လို့လည်းစခန်းတာဝန်ခံဦးကျော်တန်းကပြောပါတယ
်။နောက်အဖွဲ့တွေကပေးတာလည်းမရှိဘူး။နောက်ကြောင်းဝင်လာတဲ့အဖွဲ့တွေကလည်းမရှိဘူးခင်ဗျာ။မရှိဆိုတော့ကျွန်တော်တို့ဟာပဲတယ်လို့ WFP ကပေးတဲ့ငွေနှမ်းပေးကျွန်တော်တို့မျက်မှောက်တာတာသတ်သွင်းနေရတယ်ဆိုတော့တကယ်အခက်ကြီးကျွန်တော်တို့ကိစ္စမှာရောက်နေတယ်
ဒါအပြင်မြေပုံမြို့နယ်အတွင်းကစစ်ဘေးဒုက္ခသည်စခန်းတွေဟာလည်းအစိုးရအတိအမှတ်ပြုထားတဲ့စစ်ဘေးဒုက္ခသည်စခန်းမဟုတ်တာကြောင့်စားနပ်ရိက္ခာထောက်ပံ့မှုတွေမရတာနှစ်နဲ့ချီနေပြီလို့စညင်းစစ်ဆောင်စခန်းတာဝန်ခံကိုရွှေစိုးကပြောပါတယ
်။ဟုတ်ပါပါလေကျွန်တော်တို့စစ်ဆောင်စခန်းထဲမှာကြာစားနပ်ရိက္ခာကြာကိုကလုံးလုံးလေးအဆင်မပြေနှစ်နှစ်ကျော်လောက်ရှိပြီဗျ။မရှိဘူးဗျကျွန်တော်စနေရယ်စစ်တရရယ်ပြီးတော့အခုဟိုကကုန်သွားတဲ့ဟိုကကမ်းကြီးတခါမှဟိုကပြင်းပဖူးစည်းတွေမရှိဘူးဗျ။ကျွန်တော်နိုင်ငံခြားလူရှင်တွေပြီးပြည်တွင်းမိဘလူရှင်တွေမှာရက်တင်နေရတာမသိဘူးဗျအစကအသိမမပြူလို့ပြောပြီးတော့ကေစီလောက်ထားတာပဲရှိတယ်ဗျသူကကိုယ့်ဟာကိုရက်တည်ပြီးတော့ဟာနီးစက်ဟိုဟာလောက်ကန်ရှာပြီးတော့ရက်တင်နေရဗ
ျလက်ရှိရခိုင်ပြည်နယ်မှာလုံချိုရေးစိုးရင်ရတာကြောင့်နေရက်ပြန်ဖို့ခက်ခဲနေတဲ့စစ်ဘေးဒုက္ခသည်8000နီးပါးရှိနေပါသေးတယ်ဒါ့အပြင်ရခိုင်လက်နက်ကင် AA ဖွဲ့နဲ့စစ်ကောင်စီကြားစစ်ရေးတင်းမာနေသလိုအချိန်မီွေးတိုက်ပွဲဖြစ်ပွားလာနိုင်တဲ့အခြေအနေရှိနေတာကြောင့်ဒေသခံတွေနဲ့အဖွဲ့အစည်းတွေရဲ့ခီးသွားလာရေးတွေကိုကန့်သတ်မှုတွေရှိနေပါတယ်ခင်ဗျာ